အီတလီနိုင်ငံပေါမောမြို့မှာနိုဝင်ဘာ15ရက်တနင်္လာကနေတောက်ကြနေ့အထိ9ရက်ကြာမြန်မာအရေးလှုပ်ရှားမှုကိုပေါမောမြို့ရော Service Institute နဲ့အီတလီမြန်မာမိတ်ဆွေအဖွဲ့ Group Study Melpili တို့ကဦးစီးပြီးပေါမောတက္ကသိုလ်အပါအဝင်အဖွဲ့အစည်းအများအပြားနဲ့အီတလီရောက်မြန်မာတွေပါဝင်ကျင်းပကြမှာဖြစ်ပါတယ်။ကြောင်းရောင်ချင်းမှလွတ်မြောက်ခြင်းမြန်မာနိုင်ငံဒီမိုကရေစီရေးခေါင်းစဉ်နဲ့မြန်မာနိုင်ငံဆရာညီလာခံတွေအစည်းအဝေးတွေအလုံးအောင်ဆွေးနွေးပွဲတွေအပြင်ကျဆက်စာပေနဲ့ရုပ်ရှင်တွေစားတောက်ဖွဲ့ရတွေနဲ့လူလူဆောက်ရှာမှုတွေကိုပြုလုပ်ကြမှာဖြစ်ပါတယ်။တနင်္လာနေ့ညီလာခံဖွင့်ပွဲမှာပေါမောတက္ကသိုလ်အီတလီမြောက်ပိုင်းပြည်နယ်နဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်မှုတွေနဲ့စီမံကိန်းတွေကိုဆွေးနွေးကြမှာဖြစ်ပြီးအင်္ဂါနေ့မှာတော့မြန်မာနိုင်ငံတွင်လူ့ခွင့်အခြေအနေတွေပထဝီနိုင်ငံရင်းနဲ့ဘာသာရေးဆိုင်ရာဆွေးနွေးပွဲတွေနဲ့အတူမြန်မာအစားအစာတွေနဲ့အိတ်ခံမှာပါ။ဗုဒ္ဓဘူးနဲ့မြန်မာတရင်လွတ်လပ်ဆိုင်အခြေအနေစစ်တပ်အာဏာသိမ်းမှုနဲ့ပြည်သူ့ရဲ့ဆန့်ကျင်မှုတွေအကြောင်းဆွေးနွေးကြမှာဖြစ်ပြီးကျေးဇူးပြုနေမှာတော့လူမှုကောင်းဆောင်ဒေါ်ဆန်းစုကြည်ရဲ့ကြောက်ရွံ့ခြင်းမှလွတ်မြောက်ဖို့မိမိရဲ့လွတ်မြောက်ခွင့်ကိုမြန်မာလွတ်လပ်ရေးအတွက်အသုံးချဖို့အပါဝင်မိန်းကွန်းရဲ့အပါဝင်လူငယ်တွေနဲ့ဘာမာရုတ်အလုပ်ရုံဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။ဆွေးနွေးပွဲတွေကိုအီတလီအစိုးရပိုင်းတာဝန်ရှိသူတွေနဲ့ NGO အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကဦးကျော်မိုးထွန်း၊ဒေါက်တာဇော်ဝေဆူ၊ဒေါက်တာဆာဆာ၊ဒေါက်တာဝင်းရအေးတို့အပြင်မြန်မာလူ့ခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ်Tom Andrews ဆိုပါတဲ့အောင်ကြမှာဖြစ်ပါတယ်